ောင်ခန်းအခုလိုဗီဒီယိုလာပြီးတော့တွေ့ဆုံမင်းမြန်ဝင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့
ဆိုတော့အခုမကြခင်မှာကြပြရွက်ောက်ပွဲတွေလုပ်တော့မယ်ဆိုတော့အိုးကမအောင်ခန်းတို့ပါတီအနေနဲ့ကြပြရွက်ောက်ပွဲမှာဝင်ဖို့အစီအစဉ်ရှိပါလားခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကချင်ပြည်မှာရှိတဲ့လစ်လတ်နေတဲ့နေရာအလုံးကျွန်တော်ဝင်ရောက်ဖို့အစီအစဉ်ရှိပါတယ်အထူးသဖြင့်ဝိုင်းမော်ဖကမိုးကောင်းပမော်ဒီဒေသ၄ခုမှာရှိပါတယ်တကယ်လို့များကျွန်တော်တို့စံပရာဘုံနဲ့အကြံရပါခွင့်ပြုမယ်ဆိုတာကိုလုံး6နေရပေါ့ကျွန်တော်ဒီဟာဝင်ဖို့အစီအစဉ်လုပ်ထားပါတယ
်ကချင်ပြည်နယ်မှာအထူးသဖြင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ငါကချင်နိုင်ငံရေးပါတီတွေဖွဲ့ခွင့်မရတာဒေါက်တာတူကြာတို့အနေနဲ့နိုင်ငံရေးပါတီဖွဲ့ဖို့အချိန်ချင်းစူးစမ်းရဲခွင့်ပြုချက်မကြခဲ့ဘူးဥကွန်မရာအောင်ခန်းတို့လည်းတော်တော်လေးစူးစမ်းခဲ့ရတယ်နိုင်ငံရေးပါတီဖွဲ့ဖို့ဆိုတော့ဘလို့အခက်အခဲတွေရှိခဲ့တယ်လဲဘာကြောင့်မို့များအဲ့လိုမျိုးနိုင်ငံရေးပါတီဖွဲ့ဖို့ကချင်ပြည်နယ်မှာမှအထူးတလဲဒီလိုမျိုးအခက်အခဲတွေဖြစ်နေရတာ
လွန်ခဲ့တဲ့အချိန်မှာတော့ကျွန်တော်ဒီအတီးကတော့ KIO ကိုသူတို့အနေနဲ့သူတို့လိုချင်တဲ့ပုံစံမျိုးနဲ့သွားချင်တယ်အခက်ခဲဖြစ်တယ်ဒါကြောင့်မို့ဒီလွန်ခဲ့တဲ့အချိန်မှာတော့ KSPP ပါတီကိုဖွဲ့ခွင့်မပြုဘူးဒါပေမဲ့အခုနောက်ပိုင်းမှာတော့အကုန်လုံး register လုပ်တဲ့ချင်းပါတီအလုံးလောက်နှီးပါ register ဖွဲ့ခွင့်ရပါတယ
်ဆိုတော့နိုင်ငံရေးဟိုပေါ့ campaign တွေဒီစီယုံရေးလုပ်တဲ့အလုပ်ငန်းတွေမှာဟောအခက်ခဲရှိသလားဘလို့အခက်ခဲတွေရှိသလဲအဆင်ပြေရလား
ဘလို့အခုလောလောဆယ်တော့ကျွန်တော်တို့ဒီအမြင့်ချနာနဲ့နီးစပ်တဲ့နေရာမှာတွေအခုလိုသွားနေပါတယ်တိတ်တော့အခက်ခဲမရှိဘူးဒါပေမဲ့ဒီတခြားဒီတိုက်ပွဲဖြစ်တဲ့ဒေတာမျိုးမှာဆိုရင်ကျွန်တော်သွားဖို့နည်းနည်းခက်ခဲတယ်ဥမာဒီမန်စီဒေတာမွန်မော့ပမော်ပဲသွားမှာဆိုနည်းနည်းအခက်ခဲရှိတယ်ဆွန်ဘရာဘုပဲတော့မယ်ဆိုလည်းနည်းနည်းအခက်ခဲရှိပါတယ
်။အခက်ခဲရှိတယ်ဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျ။တွားလာဖို့မရတာလား။ဒါမှမဟုတ်လို့ရှင်လဲသူတို့ကန့်သက်ချက်တွေထုတ်ပြန်ထားတာလား
။ကန့်သက်ချက်ရေလို့မဟုတ်ဘူး။ဒါပေမဲ့တိုက်ပွဲဖြစ်တယ်ဆိုတော့လုံခြုံရေးကိုကျွန်တော်ကြည့်ရတယ်။ဒါကြောင့်မို့လဲဒီခါလေးကြာရင်ဒီရာကိုကြည့်မှတွားရတယ်။ဒါကြောင့်နည်းနည်းတိုက်ပွဲအခြေအနေပုံမှာမူတည်မှတွားနေရတယ
်။ဒီနှစ်ကြပြရွက်ောက်ပွဲပြင်2015ရွက်ောက်ပွဲလဲဒါဝင်မယ်ဆိုတော့အထူးထူးရွက်ောက်ပွဲမှာလည်းဝင်ဖို့တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေတာပေါ့။
2015ရွေးကောက်ပွဲဝင်ဖို့တော့ကျွန်တော်အကုန်လုံးပြင်ဆင်ထားပါတယ်။ဒါကြောင့်မအခုကနေအကုန်လုံးမှာကျွန်တော်တတ်နိုင်သလောက်စီယုံကြီးဆင်နေပါတယ်
။ဟုတ်ကဲ့။ဟိုဆိုတော့ဒါကချင်ပြည်နယ်တခုတည်းမှာပဲဝင်ရှင်ပြိုင်မှာပေါ့ဒီကချင်ဒီမိုကရက်တစ်ပါတီအနေနဲ့
အခုလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်မှာပဲကျွန်တော်မြို့နယ်18မြို့နယ်ရှိတယ်ဒီမှာတတ်နိုင်သလောက်ကျွန်တော်ဝင်ဖို့တော့အစီအစဉ်လုပ်ထားပါတယ
်။ဟုတ်ကဲ့။အခုအစိုးရနဲ့ဒီတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေ KIA အပါအဝင်ပေါ့နော်ဟိုညီညာရေးဆွေးနွေးပွဲတွေကလည်းတော်တော်လေးရှေ့မြင့်လှုပ်လာတာအခုနောက်ပိုင်းမှာရှိတယ်ဒါပေမဲ့လည်းဒီကြားထဲမှာအဆင်မပြေမှုတွေရှိတော့ဟိုဒီပြည်လုံးအပြစ်ခရရဆဲရေးဆိုတဲ့သဘောတူချက်ကမရနိုင်သေးဘူးဖြစ်နေတယ်ပေါ့နော်ဆိုတော့အခုလက်ရှိအနေအထားမှာဆိုရင်ကိုပဲ KIA နဲ့ဗမာစုဟာကြားထဲမှာလည်းကြိုကြားတိုက်ပွဲတွေကဆက်ဖြစ်နေသေးတယ်တစ်ဖက်မှာညီညာရေးဆွေးနွေးတဲ့ကြားတွေကတစ်ဖက်မှာတိုက်ပွဲတွေကဖြစ်နေတယ်ဆိုတော့အဲ့ဒီအခုလက်ရှိအနေအထားရောဘယ်လိုရှိလဲဗျ
အဓိကတော့ဒီ ceasefire လုပ်တဲ့နေရာမှာတော့နိုင်ငံရေးဆွေးနွေးမှုပုံမှန်မှုတည်တယ်နိုင်ငံရေးဆွေးနွေးမှုမရှိဘူးဆိုရင်တော့ ceasefire လုပ်ဖို့တော့အခြေအနေအခက်အခဲရှိနေတော့တွေ့နေရတယ်ဒါကြောင့်အဓိကတော့နိုင်ငံရေးပြဿနာဖြေရှင်းဖို့တဘောတူရလိမ့်မယ်ဒါမှလည်း KIO ရောတခြားတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေပါဒီဟာကိုလိုလားနေတယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုပုံမှန်မှုတည်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကချင် KIA နဲ့မြန်မာဆွေးနွေးဆွေးနွေးပွဲညီညာဆွေးနွေးပွဲတွေလုပ်နေတာရှိတယ်။ကြံရရတော့လက်နက်ကန်အဖွဲ့အစည်းကိုဒါပေမဲ့ဦးကွန်မရာအောင်ခန်းတို့လိုနိုင်ငံရေးပါတီတွေရှိတယ်ဒေါက်တာတူကြာတို့လိုနိုင်ငံရေးပါတီတွေရှိတယ်။အဲ့ဒီလူတွေကရောအခုသွားနေတဲ့ညီညာဆွေးနွေးမှုတွေပေါ်ကချင်နဲ့ကြံရင်နဲ့မြန်မာဆွေးနွေးလုပ်နေတဲ့ညီညာဆွေးနွေးမှုတွေပေါ်ဘလို့မြင်တယ်လဲဘလို့သဘောထားရှိလဲ
။အဓိကကတော့ကျွန်တော်ဒီငိမ့်ချမ်းကြီးလုပ်တဲ့အချိန်မှာငိမ့်ချမ်းကြီးလက်နက်ဒီ ceasefire တခုထဲလုပ်လို့မရပါဘူးအဓိကတော့နိုင်ငံရေးဆွေးနွေးမှုလုပ်ရမယ်တဘောတူညီမှုနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့တဘောတူညီမှုရမှလည်းငြိမ်းချမ်းရေးဖြစ်လာမယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုလုပ်မှပဲအဲဒီဟာကိုလက်ခံမှပဲဒီဟာအဲဆစ်ဖယာဖြစ်လာမယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဆွေးနွေးမှုတွေကဘာကြောင့်ဒီလောက်ကြာနေရတာလဲနိုင်ငံရေးဆွေးနွေးမှုဖြစ်ဖို့တော့လိုတယ်ပေါ့နော်ဒါကိုလည်းနှစ်ဖက်စလုံးကပြောနေတာကျွန်တော်တို့ကြားနေတာပဲကျန်ဘက်ကလည်းပြောတယ်မြန်မာအစိုးရဘက်ကလည်းပြောတယ်ကျွန်တော်တို့ယုံကြည်မှုတည်ဆောက်အောင်မယ်ဆိုတော့ဒါတွေလည်းသူတို့ယုံကြည်မှုတည်ဆောက်တဲ့ကာလကလည်းတော်တော်ကြာလာပြီသူတို့လို့လားဘာတွေများလိုအပ်လို့ဒီလောက်ထိဖြစ်နေဘယ်လိုမြင်လဲဦးကမောင်ခန်းနေလဲ
အတိအကျတော့ဒီမှာအဲသူတို့သဘောတူညီမှုနှစ်ဖက်ကနေညှိနှိုင်းနေတဲ့အခြေအနေမျိုးတွေ့မြင်နေရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်ဖက်ကနေတောင်းဆိုနေတဲ့အချက်လက်တွေကနှစ်ဖက်စလုံး သဘောတူညီမှုမရသေးဘူးဒါကြောင့်နှစ်ဖက်စလုံးသဘောတူညီမှုရတဲ့အချိန်မှမှငြိမ်းချမ်းရေးကဆွေးနွေးမှုဖြစ်လာမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးကမရာအောင်ခန့်တို့လိုနိုင်ငံရေးပါတီတွေကဝင်ပြီးတော့ပါတင်သလားအခုငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတဲ့နေရာမှာသဘောကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေပေါ့နော်သူကန္ဓာဆောင်ကပါဝင်မှုရှိဖို့လိုမလား
အကုန်လုံးတော့ဒီ civil society ဒီလူမှုအခြေပြုအဖွဲ့အစည်းတွေရောနိုင်ငံရေးပါတီတွေရောအကုန်လုံးပါဝင်နိုင်တော့ကောင်းပါတယ်အဲဒါမှလည်းအကုန်လုံးအဲဒီလက်နက်ကိုင်အဖွဲ့အစည်းတွေကိုရောကျွန်တော်ဒီမှာဖက်ဖက်ကနေကျွန်တော်ကအားပေးတဲ့အခြေအနေမျိုးရှိလာတယ်မယ်ဒါမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကတစ်ဖက်ကနေပဲဆွေးနွေးမှုလုပ်လာတယ်ဆိုရင်တော့မကောင်းဘူးဒါကြောင့်အကုန်လုံးကပါတင်တယ်ဒီမှာပါဝင်တင်တယ်လို့ကျွန်တော်အမြင်ပါတယ်
နိုင်ငံရေးဆွေးနွေးပွဲတွေညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့တစ်ဖက်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဦးကမောင်ခန်းအနေနဲ့ဘယ်လိုမြင်မိလဲဘယ်လိုသုံးသပ်မိလဲ
အဲတကယ်ဆိုရင်တော့ဒီနိုင်ငံရေးဆွေးနွေးမှုလုပ်မယ် ceasefire လုပ်မယ်ဆိုရင်တော့အဲဒီတိုက်ပွဲတွေတော့လျှော့ရမယ်အဓိကတော့ဒီလက်ရှိစစ်အစိုးရဒီလက်ရှိစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်ဒါမှလည်းဒီဘက်ကလက်နက်ကန်ဖွဲ့စည်းရလဲဒီဟာကိုလိုလိုလားလားနဲ့ဖြစ်လာမယ်အဓိကတော့ယုံကြည်မှုရှိလာမယ်ဒါမဟုတ်ဘူးဆိုရင်လက်နက်ကင်တွေရောလက်နက်ရှိနေတယ်စစ်တပ်ကလည်းတွားနေဆိုပစ်ခတ်ကြမယ်ဒါကြောင့်အတိကတော့ရှေ့တန်းမှာခွာပြီးမှဆုတ်တင်တယ်လို့ကျွန်တော်မြင်ပါတယ
်မြန်မာစစ်တပ်တွေ
ဆုတ်သွားတင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုစစ်တပ်ကလည်းကြည့်ရတာကတော့သူတို့တတိုင်းတာတစ်ခုအထိသူတို့ဘက်ကလည်းအခုဖြစ်နေတဲ့အနေအထားတွေမှာအပြင်ပဖီအာတွေကြောင့်လည်းပါမှာပေါ့နော်ဆိုတော့တစ်ဖက်ကသူတို့ကမ်ပိန်းသဘောမျိုးသူတို့ပြောကြဆိုကြတာတွေရှိပေမဲ့တကယ်တကယ်လက်တွေ့မှာသူတို့နည်းနည်းဆုတ်သွားပြီးသဘောကအစိုးရဘက်ကပြောတာသူတို့ကစတိုက်တာမဟုတ်ဘူးကချင်ဘက်ကတိုက်တယ်ဆိုပြီးပြောကြတာတွေပါလေဆိုတော့အဲ့လိုမျိုးအပေါ်တွေမှာရောဒီကချင်လူလူကြားမှာဘယ်လိုအမြင်ရှိသလဲဒါမှမဟုတ်လေဦးကမောင်အောင်ခန်းတူတဲ့အနေနဲ့ဘယ်လိုမြင်လဲ
အဓိကဒါကြောင့်မို့အဓိကတော့ဒီစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်အခုဖြစ်နေတဲ့အခြေအနေမျိုးကဒနိုင်းဘက်ပဲဖြစ်ဖြစ် first brigade ပဲဖြစ်ဖြစ်ဒီရဘူဒီအရှိပဲပဲဖြစ်ဖြစ်အကုန်လုံးထိုးစစ်နဲ့အနီးဆက်ဆုံးဖြစ်နေတယ်ဒါကြောင့်မို့လဲဒီဟာကိုဒီဟာမျိုးစစ်တပ်တွေကတိုးချိန်နေတယ်ဆိုရင်ယုံကြည်မှုတိဆောက်ဖို့ခက်လိမ့်မယ်ဒါကြောင့်မို့ဒီဟာတွေအပတ်လဲပါလိမ့်မယ်ဆစ်ဖိုင်ယာလုပ်ဖို့ကြံ့ကြတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကြံ့ကြတယ်ဆိုတော့ဒီအဲ့ဒီအပတ်ပဲလဲပါလိမ့်မယ
်နောက်တစ်ခုကျွန်တော်တို့သိချင်တာကဒီကချင်ပြည်နယ်ရဲ့ဒီဟိုအခုလက်ရှိဖြစ်နေတဲ့အနေဟိုပါပေါ့ကျင်းနေထားတယ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုပေါ့နော်။ဟောဆိုဟိုကချင်ပြည်နယ်ကတရုတ်နဲ့နေစပ်ဖြစ်နေတယ်။နောက်ပြီးတော့တရုတ်ကုမ္ပဏီတွေကလည်းကချင်ပြည်နယ်ထဲမှာတော်တော်ကိုကြီးကြီးမားမားရင်းနှီးမြှုပ်နှံမှုတွေလုပ်ထားတယ်။တရုတ်အစိုးရရဲ့ interest ကလည်းအများကြီးရှိတယ်ပေါ့နော်။ဆိုသူတို့ရဲ့ပါဝင်ပတ်သက်မှုကိုဘယ်လိုမြင်လဲ
။အဓိကတော့တရုတ်တွေကစီးပွားရေးကိုအဓိကစောင့်ပေးမှလုပ်တယ်။သူတို့အကျိုးအမြတ်ရှိမယ်ဆိုဘာမဆိုလုပ်မယ်။ဒီဒေသခံရဲ့အကျိုးအမြတ်ကိုဘာမှမကြည့်ဘူး။ဒေသခံတွေနဲ့ဆွေးနွေးမှုလည်းမရှိဘူး။ဒါကြောင့်ဒီဟာတော့ရေးချီမှာမကောင်းဘူးပေါ့ကျွန်တော်အင်းကြီးနာချင်းလည်းဖြစ်တယ်ကျွန်တော်အနေနဲ့တော့ဒီဟာတော့လုံးဝဒါမျိုးပုံစံမျိုးနဲ့တော့မဖြစ်စေချင်ဘူးအဓိကတော့နိုင်ငံကြီးပြည်ပပေါ့သူတို့အနေနဲ့စဉ်းစားရမှာကပြည်သူလူထုတွေနဲ့ဆွေးနွေးပြီးမှစီးပွားရေးတွေကိုလည်းရည်ညီမြုံနံမှုကိုလှုပ်တင်တယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့အခုဟိုပြီးခဲ့တဲ့အခါဒီမြစ်ကြီးနားမှာလှုပ်သွားတဲ့ညီညာရေးဆွေးနွေးပွဲမှာဆိုလို့ရှိရင်ကျွန်တော်လည်းရှိခဲ့တယ်ပေါ့နော်မနစ်ကလှုပ်ခဲ့တဲ့ညီညာရေးဆွေးနွေးပွဲတော့တရုတ်ကသူကိုယ်စားလှည့်လွတ်ပြီးတော့လေလာသူအနေနဲ့တက်ရောက်လာတယ်ဆိုတော့အခုနောက်ပိုင်းမှာလည်းမကြသေးခင်ကပဲတရုတ်အစိုးရကပြောတာဒီညီညာရေးဆွေးနွေးမှုလုပ်ငန်းတွေမှာသူတို့အနေနဲ့ညီညာရေးဖြစ်ပေါ်လာအောင်သူတို့ဘက်ကအရင်လိုမဟုတ်ဘဲနဲ့တည်တည်ဝင်ဝင်သူတို့ကူညီလှုပ်ဆောင်မယ်ဆိုပြီးပြောလာတာရှိတယ်အဲ့လိုသဘောထားပြောင်းလာတဲ့အနေအထားမှာရောဘယ်လိုမြင်မိလဲ
အဲတကယ်လို့အများလုံတော့အဲကျွန်တော်လည်းကြိုးဆိုရမှာပေါ့အဓိကတော့သူ့ရဲ့အကျိုးအမြတ်ပေါ်မှာမူတည်လိုက်မယ်သူအကျိုးမရှိဘူးဆိုတော့လှုပ်လိုက်မယ်မဟုတ်ဘူးအဓိကတော့သူအဲစိတ်ထားမမှန်နဲ့အိနီနာချင်းပြပြနဲ့သူကလှုပ်တင်တယ်အဲပါဝင်တယ်ဆိုတော့ကောင်းပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အဓိကတော့စိတ်ထားမှန်ရမှာပေါ့
ဒါဆိုလို့ရှိရင်အခုဥပမာဆိုကြပါဆိုဥပမာပေးရမယ်ဆိုလို့ရှိရင်တည်တာတဲ့ဥပမာတစ်ခုကတော့မြစ်ဆုံမှမြစ်ဆုံကိစ္စပေါ့နော်လို့ရှိရင်ပြည်သူလူထုကချင်ဒေသခံတွေအပါအဝင်ဗမာပြည်သူလူထုအများစုကဒါကြီးကမတရားသဖြင့်လက်မှတ်ထိုးရင်စစ်ဆိုးရလက်ထက်ကလက်မှတ်ထိုးကြတာဖြစ်တဲ့အတွက်ဒါလူထုတွေဘာမှအကျိုးမရှိဘူးဆိုပြီးဒီစီမံကိန်းကြီးပြတ်ဖို့အတွက်ကမ်ပိန်းလုပ်ကြတော့လောလောဆယ်တော့ရပ်ထားတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကြီးကြီးမားမားကိစ္စကြီးတွေရှိနေတော့တရုတ်အနေနဲ့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအများကြီးဝင်ထားပြီဆိုတော့သူကတကယ်ငင်းကြေးကိုလိုလိုလားလားနဲ့အခုလိုမျိုးပြောလာတာမဖြစ်နိုင်ဘူးလား
အဓိကငိမ့်ချန်ကြီးကိုလူလာတာတော့သူ့အနေနဲ့တော့ကောင်းပါတယ်အဲကျွန်တော်နဲ့နိုင်ငံအတွက်လည်းကောင်းတယ်ငိမ့်ချန်ကြီးဆိုတာတော့အဲရတဲ့နဲ့ဖြစ်တဲ့ဒါမဲ့သူငိမ့်ချန်ကြီးလှုပ်တိုင်းရဲ့သူ့ရဲ့ investment အပေါ်မှာတော့သူကတော့အမြဲတမ်းကြည့်မှာပဲသူလှုပ်လို့မရရင်တော့သူကတော့ရတဲ့နည်းနဲ့လှုပ်မယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ်အဲအဓိကကတော့သူ့ရဲ့အဲသူကဒီလူထုတွေနဲ့ဆွေးနွေးမှုလုပ်တဲ့ဥမာမြစ်ဆုံမလုပ်မယ်ဆိုလဲကချင်းမြစ်ဆုံရေကသာလုပ်မယ်ချင်းနေမျိုးမှာဆိုလဲကချင်းလူထုတွေနဲ့ဆွေးနွေးတင်တယ်နိုင်ငံတွေနဲ့ဆွေးနွေးတင်တယ်ဒါမှလည်းဖြစ်မှာဒါမှမဟုတ်သူလုပ်ချင်တဲ့ငွေရှိတိုင်းလုပ်မယ်ရာကြီးတိုင်းလုပ်မယ်ဆိုရင်အနာဂတ်အတွက်မကောင်းတဲ့လက္ခဏာကိုကျွန်တော်ဒီလိုပဲမြင်ပါတယ
်ကချင်းပြည်ကတော့ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့နေဆက်လည်းဖြစ်နေတော့တရုတ်ရဲ့စီးပွား interest တွေလည်းအများကြီးရှိနေတော့တရုတ်ပြည်နဲ့တော့ကင်းလို့တော့ရမယ်မထင်ဘူးအနာဂတ်မှာတော့အဲ့ဒါဘယ်လိုမြင်လဲအနာဂတ်မှာတဘောဥကမ္ဘာအောင်ခန်းတို့ယူကော့ဘွဲမှာအနိုင်ရပြီးကချင်းလွတ်တော်ရဲ့ရောက်သားပြီးဆိုရင်တရုတ်နဲ့ကိစ္စတွေတဘောစီးပွားရေးကိစ္စပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်နေဆက်ရေးရကိစ္စပဲဖြစ်အဲ့ပြဿနာတွေကရှိနေမှာပဲလေတောက်လျှောက်အဲ့ဒါကိုဘယ်လိုကန့်တယ်ဖြေရှင်းမလဲသူကအရန်အင်အားကြီးတဲ့ခါကြတော့
အထီးကတော့သူစိတ်ထားမှမှနဲ့နိုင်ငံအဲဒီမိတ်ဆွေကောင်းပီတာဆိုတာနဲ့ဆက်ဆံတင်တယ်ကျွန်တော်အဲဒီကြီးတယ်ငေးတာဒါကိုမကြည့်ပဲနဲ့ကျွန်တော်အိန္ဒိနာချင်းအမြဲတမ်းတော့ဆက်ဆံနေရမှာစီးပွားရေးရရောအဲဒီလူမှုရေးအရာရောဆက်ဆံရမယ်ကျွန်တော်ကချင်းနေဆိုရင်လည်းတရုတ်ပြည်မှာရှိတယ်အမြဲတမ်းတော့အကူလို့ဆက်ဆံရမယ်ဒါမဲ့ဘာဖြစ်ဖြစ်နိုင်ငံတနိုင်ငံဒေတာတစ်ခုရဲ့အခြေအနေကိုတော့သူကတော့လေးစားရမယ်ဒါမှလည်းကျွန်တော်ဆက်ဆံတဲ့နေရာမှာကောင်းမှုနဲ့ဆက်ဆံမျိုးဖြစ်လာမယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်ဟုတ်ကဲ့ဥက္ကမအောင်ခန်းခုလိုဖြစ်ပြီးရဲ့ကျေးဇူးများတင်ပါ
ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့